ဥရောပတိုက်တွင်ကိုဗစ်ကပ်ပေးပုံမှုဆိုးဝါးလာပြီးကာကွယ်ဆေးပြတ်လပ်လာနေတာကြောင့်ဥရောပသမဂ္ဂ EU အနေနဲ့ကာကွယ်ဆေးတင်ပို့မှုကိုအသေးချာထိန်းချုပ်မယ်လို့ဗုဒ္ဓဦးနေမှာကြေညာပါတယ်။နိုင်ငံသားကိုမတင်ပို့ခင်နိုင်ငံသားတွေအတွက်ဥရောပမှာကာကွယ်ဆေးပုံမှုထုတ်လုပ်ဖို့အာမခံထားတဲ့စီမံကိန်းကိုရေးဆွဲထားတယ်လို့ဘရက်ဆဲလ်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဥရောပကော်မရှင်ရဲ့ဒုဥက္ကဋ္ဌဗယ်ဒစ်ဒွန်ဘရော့စကီကပြောဆိုသွားပါတယ်။ဒီမူဝါဒသစ်မှာအချိုးကျတဲ့အပြန်အလှန်ရှိမှုပေါ်မူတည်ပြီးနိုင်ငံသားတင်ပို့ခွင့်လိုင်စင်ကိုချထားပေးမှာဖြစ်ပါတယ်။အဲ့ဒီအခြေခံတွေထဲမှာယောဂကူးစက်မှုအခြေအနေ၊ကာကွယ်ဆေးထုတ်လုပ်နှုန်းနဲ့တင်ပို့မဲ့တိုင်းပြည်တွေမှာကာကွယ်ဆေးရပိုင်ခွင့်တွေပါဝင်ပါတယ်။ EU ရဲ့ကာကွယ်ဆေးတင်ပို့မှုဟာတင်သွင်းတာထက်များနေတယ်ဆိုတော့ဥရောပကော်မရှင်ဥက္ကဋ္ဌအက်ဆလာ ဗွန်ဒါလီယန်ကပြီးခဲ့တဲ့အပတ်တည်းစိတ်ပြက်လက်ပြက်ဖြစ်မှုကိုပြသပြီးနောက်အခုလိုစီမံကိန်းဖြစ်လာတာဖြစ်ပါတယ်။အထူးသဖြင့်ဗြိတိန်နိုင်ငံဟာဥရောပလိုကာကွယ်ဆေး10%ကိုရရှိပြီးဥရောပအနေနဲ့ဘာစီမှပြန်မရဘူးလို့လည်းဆိုပါတယ်။EU ကျန်းမာရေးကော်မရှင်နာမင်းကြီး Stella Carrier Kite ကလည်းဒီမူဝါဒသစ်ကဘယ်သူ့ကိုမှနင့်နာစေတာမျိုးမဟုတ်ပဲဥရောပတလောကိုဗစ် -19 ကူးစက်သေဆုံးမှုဆက်ပြီးမြင့်တက်နေတာကြောင့်လို့အခိုင်အမာပြောပါရယ်အခုအခါကမ္ဘာတလောကိုဗစ် -19 ကူးစက်သူ124သန်းကျော်ရှိပြီး 2.9 သန်းကျော်သေဆုံးခဲ့ရပြီဖြစ်တယ်လို့ American ခြေစိုက် John Hopkins တက္ကသိုလ်ရဲ့သတင်းတင်နာကပြောပါရယ် American ပြည်တော်စုဟာသေဆုံးသူ9သိန်းခွဲကူးစက်သူသန်း30နီးပါးနဲ့ဦးဆောင်လျက်ရှိပါရယ်